Welcome to the Voice of America in Burmese.
မင်္ဂလာညနေခင်ဗျာတောတာရှင်များရှင်VOA မြန်မာပိုင်းစီစဉ်ရ2019ခုနှစ်ဇန်နဝါရီလ3ရက်အင်္ဂါနေ့ညနေခင်း6:00နာရီခွဲနဲ့9:00နာရီစီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေလိုင်းဒိုမီတာ7925ရုပ်ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်။ကျွန်မနန်းလောပါဒီကနေ့စီစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
။ကျွန်တော်အောင်လင်းဦးပါ။ဒီညနေနားဆင်ရမယ့်သတင်းတွေထဲမှာတော့တူရကီနိုင်ငံအစ္စတန်ဘူမြို့က night club မှာနှစ်သက်ကူနေကလူပေါင်း39ယောက်သေဆုံးခဲ့တဲ့တိုက်ခိုက်မှုတွေတန်တရားရှိသူတနတ်သမားလို့ဆိုတဲ့ဗီဒီယိုတစ်ခုကိုတူရကီမီဒီယာတွေကပြသပါဗါတယ်။မြောက်ကိုရီးယားအမေရိကန်ထိရောက်နိုင်တဲ့နျူကလ িয়ার လက်နက်ထုတ်လုပ်မှာမဟုတ်တဲ့အကြောင်းရွေးကောက်ခံသမ္မတဒေါ်နယ်ထရန့်ကပြောလိုက်ပါတယ်။ဒီလိုထူးခြားတဲ့နိုင်ငံတကာနဲ့ဒေတာရင်းသတင်းတွေကိုမက်ခင်ဖြူထွင်းတဲ့သူကြီးညာပေးမှာပါ
။ကောင်းပါပြီရှင်။ Christmas နေ့မတိုင်ခင်တရက်ကလေးကပြောင်းနေတဲ့မူဆယ်ခရိုင်ကတင်းထောက်ဆရာနှုတ်ရဲ့သတင်းအစားနာအခုထိမရသေးပါဘူး။
ဘွန်ဘူရဲခါကမဖွင့်ရသေးဘူးဆိုတော့ကျွန်တော်အုတ်ချိုးရင်းမျိုးကိုကြွားပြီးတော့ကျွန်တော်လူပြောက်ပေါ့လူပြောက်တဲ့သူတို့ကိုပြည်ပြီးတောင်းထားတယ်သူတို့ကတော့ဘာမှမ
သိခါတော့ရဆရာတော်ဦးဆောင်ရပြောတော်တာပါရှင်အပြည့်စုံကတော့မကြခင်ကြားမှာပါဒါအပြင်အမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကျန်းသစ္စာကျင်းဆုံးမဲ့ရမတိုင်ခင်မှာဘဲထိတ်တန့်အစိုးရအဖွဲ့ဝင်တွေအဖြစ်သူနာမည်စရင်တင်သွင်းထားသူတွေကိုအထက်လူတော်ကစပြီးဆန်းစစ်တော်မယ်ဆိုတဲ့တဲ့နဲ့ထရမ့်ရဲ့ပထမရက်တရားမှာရမယ့်အထူးအခွင့်အရေးတွေအကြောင်းတင်ပြချက်နဲ့အတူအသေးကန်စာကုသပေးနိုင်မယ့်နည်းလမ်းတွေကိုသိပ္ပံပညာရှင်တွေရှာဖွေနေပြီဆိုတာကိုလည်းသတင်းတွေအပြီးမှာကြားဖို့ရှိပါတယ်။ခုအရင်ဆုံးတော့ဒီကနေ့ညနေခင်းထိုက်တန်ရောက်သတင်းတွေကိုကိုအောင်လင်းဦးနဲ့မခင်ဖြူတွေတို့ကပြောပြပေးကြပါအောင်ရှင
်။တူရကီနိုင်ငံအစ္စတန်ဘူမြို့ကနက်ကလပ်မှာနှစ်သက်ကူနေကလူပေါင်း39ယောက်သေဆုံးခဲ့တဲ့တိုက်ခတ်မှုတွေတန်တရားရှိသူတနတ်သမားလို့ဆိုတဲ့ဗီဒီယိုတစ်ခုကိုတူရကီမီဒီယာတွေကပြသပါတယ်။ဗီဒီယိုကိုတော့အစ္စတန်ဘူမြို့ကတက်ဆင်ပြင်းပြင်းမှာလမ်းလျှောက်နေရင်သူယူလာတဲ့လက်ကင်ဖုန်းနဲ့ရိုက်ကူးထားပုံရပါတယ်။ဗီဒီယိုထဲမှာတော့ကင်မရာကိုကြည့်နေတဲ့ပုံတွေတော်တော်များများပါဝင်ပေမဲ့စကားပြောတာတော့မတွေ့ရပါဘူး။ဗီဒီယိုဘယ်ချိန်ကရိုက်ကူးထားတယ်ဆိုတာလည်းရှင်းရှင်းလင်းလင်းမသိရပါဘူး။တူရကီအနာဝင်ကတော့လွန်ကျွန်းရေးကင်မရာကမှတ်တမ်းတင်ထားတဲ့တန်တရားရှိသူတနတ်သမားရဲ့ခါဝါဝါပုံတပုံကိုအစောပိုင်းမှာထုတ်ပြန်ထားပါတယ်။တနတ်သမားရဲ့လက်ဖွင့်နဲ့အခြေခံပုံမှန်သဏ္ဍာန်ကိုတော့အနာဝင်နေစုံစမ်းရရှိထားပြီးဖြစ်ကြောင်းလည်းတူရကီဒုတိယဝန်ကြီးချုပ်နူမန်ကတူမတ်စကတင်းလာနေကပဲတင်းနောက်တွေကိုပြောဆိုထားတာပါလူများပြတည်ဆုံးခဲ့ရတဲ့တက်ခတ်မှုနဲ့ဆက်နွယ်ပြီးလူရှိမှုကိုထိမ့်သိမ်းထားတဲ့အကြောင်းလဲဒုညီချုပ်ကတည်ပြုပါတယ်တင်းငုံနေနေဆောပိုင်းကအစ္စတန်ဘူမြို့မှာရှိတဲ့ရေနာနိုက်ကလပ်ပြင်မှာရဲတယောက်နဲ့ရဲသားတယောက်ကိုပြစ်တက်ခဲ့ပြီးတဲ့နောက်တနတ်သမားကအထဲကိုဝင်ရောက်ပြစ်ခတ်ခဲ့တာပါတက်ခတ်မှုဖြစ်ချိန်နိုက်ကလပ်ထဲမှာနိုင်ငံသားအများပြားပါဝင်လူ6000လောက်ရှိနေပြီးတချို့ကတော့အနီးအနားမှာရှိတဲ့ဘော့စပိုရက်ရေလက်ချားတွေကိုခုံချထွက်ပြေးခဲ့ကြပါတယ်တနတ်သမားကတော့နိုက်ကလပ်ကထွက်ပြေးတဲ့လူအုပ်ထဲရောပြီးလွတ်မြောက်သွားတယ်လို့လည်းအာနာမန်ကပြောပါတယ်တက်ခတ်မှုကြောင့်နောက်ထပ်လူ90လောက်လည်းထိခိုက်ဒဏ်ရာတွေရခဲ့ကြပါတယ်
တူရကီနယ်စပ်အနီးတနင်္ဂနွေနေ့နောက်ပိုင်းကလေကြောင်းတိုက်ခိုက်မှုအတွင်းအစိုးရအဖွဲ့ခေါင်းဆောင်3ထက်မနည်းတိုက်ဆုံသွားပြီးတော့ဒီထဲမှာတရုတ်နိုင်ငံအနောက်ဘက်ကဝီဂါလူမျိုးစုတွေနဲ့ဖွဲ့စည်းထားတဲ့စစ်သွေးချွာအဖွဲ့တစ်ခုရဲ့တပ်မှုတစ်ဦးလည်းပါတယ်လို့ဆီးရီးယားရေးလည်လာဆောင်ကြည့်သူတွေကပြောပါတယ်။မြောက်ပိုင်းအီတလစ်ခရိုင်မှာရှိတဲ့ဆာမာဒါမျိုးကနေနယ်စပ်ကိုသွားတဲ့လမ်းမကြီးတစ်ခုပေါ်မှာဒီလေကြောင်းတိုက်ခိုက်မှုဖြစ်ခဲ့တာဖြစ်ပြီးတော့တိုက်ဆုံသူ10ဦးရှိတဲ့အကြောင်းနှစ်ရှင်ပြည်တွင်းစစ်အခြေအနေတွေကိုလည်လာဆောင်ကြည့်နေတဲ့ဆီးရီးယားလူခွင့်ရေးဆောင်ကြည့်လည်လာရေးအဖွဲ့ကပြောပါတယ်။ဒီတိုက်ခိုက်မှုဘယ်သူလက်ချက်လဲဆိုတာသေချာမသိရသေးပေမဲ့လူခွင့်ရေးစောင့်ကြည့်လေးလာရေးအဖွဲ့ကတော့ဒေတာရင်း IS အစွန်ရောက်တွေကိုချိန်မုံနေတဲ့အမေရိကန်ဥဆောင်တဲ့ညွန့်ပေါင်းဖွဲ့တွေကတိုက်ခိုက်တာဖြစ်နိုင်တယ်လို့ပြောပါရယ်တနင်္လာနေ့အစောပိုင်းတော့ကတော့ဆီးရီးယားမြောက်ပိုင်းနယ်စပ်အနီးမှာတူရကီစစ်လေယာဉ်တွေကဒီစစ်သွေးကြွ22ယောက်ထက်မနည်းကိုချိန်မုံခဲ့တဲ့အကြောင်းတူရကီစစ်ဘက်ကပြောပါရယ်တချိန်တည်းမှာပဲအစွန်ရောက်တွေထိန်းချုပ်ထားတဲ့မြောက်ပိုင်းအယ်ဘတ်မြို့အနီး IS တွေကိုပြစ်မှတ်ထားပြီးတော့ရုရှားစစ်လေယာဉ်တွေကလည်းတိုက်ခိုက်ဖျက်ဆီးပစ်ခဲ့တဲ့အကြောင်းပြောပါရယ်ဒီတော့တွင်းမှာပဲဆီးရီးယားဆူရနဲ့တပုံတွေအခြားပစ်ခဲ့ရစိမ့်နဲ့ပတ်သက်လို့အစိုးရတပ်ဖွဲ့တွေဘက်ကအကြိမ်ကြိမ်ချိုးဖောက်တယ်လို့ဆိုပြီးတော့ဒီလနောက်ပိုင်းကဇက်စတန်နိုင်ငံမှာကျင်းပဖို့စီစဉ်ထားတဲ့ငြိမ်းချမ်းရေးဆွေးနွေးပွဲကိုဆိုင်းငံ့ထားတဲ့အကြောင်းတပုံတွေဘက်ကပြောပါရယ်ရှင်
ယွန်းနိုင်ငံမှာချမ်ပတ်ဝါရီရဲ့လက်ချက်နဲ့တခြားသူရတန်ရုံလောက်ရတဲ့ကြောင့်ပြီးခဲ့တဲ့2016ခုနှစ်ထဲအရသာ6888ယောက်တည်ဆုံးပြီး12388ယောက်ဒဏ်ရာရရှိခဲ့ကြောင်းကုလသမဂ္ဂကတင်းလာနေမှာပြောကြားလိုက်ပါတယ်။ဒါပေမဲ့လည်းမေ၊ဇူလိုင်၊ဩဂုတ်နဲ့ဒီဇင်ဘာလတွေအတွင်းယွန်းနိုင်ငံအနောက်ဘက်အမ်ပါပြည်နယ်မှာထိခိုက်တည်ဆုံးခဲ့ကြတဲ့အရသာတွေရဲ့အချက်အလက်တွေကိုပါဝင်လာကြောင်းလက်တွေ့မှာတည်ဆုံးသူအရေအတွက်ဒီထက်ပိုများကောင်းများနိုင်ပါတယ်။ရရှိထားတဲ့ကိန်းဂဏန်အချက်အလက်တွေဟာအ ਨੇ ဆုံးအရေအတွက်ဖြစ်တာသဘောထားနိုင်တယ်လို့လည်းယွန်းနိုင်ငံဆိုင်ရာကုလသမဂ္ဂထောက်ကူပြုဖွဲ့ UNAMI ကပြောဆိုထားပါတယ်ဒီဇင်ဘာလနောက်ပိုင်းမှာအကြမ်းဖက်သမားတွေကအရက်သားတွေကိုပြစ်မှတ်ထားပြီးဘုံခွဲတက်ခိုက်မှုတွေတိတိကျကျပုံများခဲ့ပေမဲ့အရင်လတွေထက်စာရင်ပြီးခဲ့တဲ့လတွေအရက်သားတိုက်ဆုံမှုရေးတွေဟာညှော်နေနေတယ်လို့လည်းကုလသမဂ္ဂတာဝန်ရှိသူတွေကပြောဆိုခဲ့ကြတာပါအ အဲဆသူကျွအဖွဲ့အနေနဲ့ယူရဲနိုင်ငံမိုးဆူးမြို့မှာဆုံးရှုံးမှုတွေကြုံခဲ့ရတယ်ကိုအာယုံပြောင်းမှုကြိုးပမ်းရမှာအပြစ်မဲ့ပြည်သူတွေစည်းကမ်းခဲ့ရတယ်ဆိုတာတန်တရားဖြစ်เสียမှာရှိဘူးလို့လည်းကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့ယူရဲနိုင်ငံဆိုင်ရာဒုက္ခဆဲရန်ကူဘက်ကပြောဆိုခဲ့ပါတယ်။ပြီးခဲ့တဲ့2015ခုနှစ်မှာတော့ယူရဲနိုင်ငံမှာအရသာ9,512ယောက်တည်ဆုံးခဲ့ဘူးကြောင့်လည်း UNAMI ကမှတ်တမ်းတင်ထားပါတယ်။
အလုပ်တော်အမတ်တွေအနေနဲ့ကျင့်ဝတ်သိက္ခာပိုင်းဆိုင်ရာချိုးဖောက်မှုတွေရှိမရှိစရာကိုတရားလွတ်လပ်စွာစုံစမ်းစစ်ဆေးနိုင်မဲ့အဖွဲ့တစ်ခုကိုတော့တရားဝင်ဖွဲ့စည်းနိုင်မှုဒီအမေရိကန်အလုပ်တော်မှာရှိတဲ့ Republican တွေတနင်္လာနေ့တုန်းကမဲပေးခဲ့ကြပါတယ်။အလုပ်တော်အမတ်တွေထိန်းချုပ်ထားတဲ့ကျင့်ဝတ်သိက္ခာပိုင်းဆိုင်ရာရုံးရဲ့လုပ်ပိုင်ခွင့်အရမဲခွဲဆုံးဖြတ်ခဲ့ကြတာလည်းဖြစ်ပါတယ်။အလုပ်တော်အမတ်တွေနဲ့ပတ်သက်နေတဲ့လက်ပေးလက်ယူမှုတွေနဲ့အကျင့်ပြတ်ချဆမှုရှုပ်တော်ပုံတွေပေါ်ပေါက်ခဲ့တာကိုကင်တွယ်ဖြေရှင်းဖို့ရည်ရွယ်ပြီးတော့ပါတီဆွဲကင်းတဲ့ Congress လွှတ်တော်ကျင့်ဝတ်သိက္ခာပိုင်းဆိုင်ရာရုံးကို2008ခုနှစ်တုန်းကဖွဲ့စည်းခဲ့တာပါ။ဒါပေမဲ့လည်းအခုအခါဒီရုံးကိုအလုပ်တော်ကျင့်ဝတ်သိက္ခာပိုင်းဆိုင်ရာကော်မတီရဲ့ညွှန်ကြားချက်တွေနဲ့လုပ်ပိုင်ခွင့်တွေအောက်မှာထားရှိဖို့တနင်္လာနေ့ကတကယ်ပိတ်ဆွေးနွေးပွဲအတွင်းမှာထောက်ခံမဲ119မဲကန့်ကွက်မဲ84မဲနဲ့ဆုံးဖြတ်ခဲ့တာပါ။တရားဝင်အပြောင်းလဲဖြစ်ဖို့ကတော့ဒါကိုဒီကနေ့အောက်လွတ်တော်မှာတခြားပုံမူကျေပြန့်တဲ့အစီအစဉ်တွေနဲ့အတူတရားဝင်အတည်ပြုရအောင်ပါပါလွတ်တော်ဥက္ကဋ္ဌဖောရိုင်ယန်နဲ့လူမျိုးစုခေါင်းဆောင်ကေဗင်မက်ကတီတို့ကတော့ဒီအပြောင်းလဲလုပ်မယ့်ကိစ္စကိုကန့်ကွက်ထားပါတယ်ဒီလိုကန့်ကွက်တဲ့အပေါ်မှာဒီမိုကရက်အမတ်တွေကဝေဖန်ပါတယ်အစိုးရအတွက်ကျင့်ဝတ်သိက္ခာပိုင်းဆိုင်ရာပြည်ပြင်ပြောင်းလဲမှုတွေလုပ်ပြီးတော့အပြောင်းလဲတွေလုပ်သွားမယ်လို့ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကမဲဆွယ်လှုပ်ရှားမှုတွေအတွင်းကတိပေးပြောဆိုခဲ့တာကိုထောက်ပြပြီးတော့လွတ်တော်မဲ့အများစုကဝေဖန်နေကြတာပါရှင်
VOA American အသံညနေပိုင်းမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီ VOA American အသံမြန်မာဘာသာအစီအစဉ်ရဲ့အင်္ဂါနေ့ညနေခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်မြောက်ကိုရီးယားအမေရိကန်ပြည်ထောင်စုအထိရောက်နိုင်တဲ့နျူကလ িয়ার လက်နက်ထုတ်လုပ်မှာမဟုတ်တဲ့အကြောင်းရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကပြောလိုက်ပါတယ်။တစုံတရာသေးသေးရှင်းပြတာမျိုးမရှိဘဲဒါမျိုးဖြစ်မလာနိုင်တဲ့အကြောင်းတင်းနေလာနေကပဲ Twitter Internet လူမှုကွန်ရက်မှာရေးသားခဲ့တာပါ။တိုက်ချင်းပြပက်ထိန်တက်တုံးစမ်းသပ်ဖို့အသင့်ဖြစ်လို့နေပါအခြေအနေမှာရောက်နေပြီလို့မြောက်ကိုရီးယားခေါင်းဆောင်ခင်ဂျွန်ဝန်းကပြောဆိုခဲ့ပြီးနောက်တစ်နေ့မှာပဲထရမ့်ရဲ့မှတ်ချက်ထွက်ပေါ်လာတာဖြစ်ပါတယ်။တိုက်ချင်းပြနိုင်နောက်တဲ့အကွာအဝေးထိမဟုတ်တဲ့မစ်ဆိုင်းတုံးတွေကိုတော့မြောက်ကိုရီးယားကမကြာခဏစမ်းသပ်နေပြီးအောင်မြင်မှုတချို့လည်းရှိခဲ့ပါတယ်။ကျွမ်းကျင်သူတချို့ကတော့မြောက်ကိုရီးယားအနေနဲ့အမေရိကန်ထိရောက်နိုင်တဲ့မစ်ဆိုင်းတုံးထုတ်လုပ်နိုင်မှုနှစ်နဲ့ချီချိန်ယူရနိုင်တယ်လို့ပြောဆိုကြပါတယ်။အမေရိကန်သမ္မတဖြစ်လာတော့မဲ့ထရမ့်ရဲ့အခုနောက်ဆုံးမှတ်ချက်နဲ့ပတ်သက်လို့မြောက်ကိုရီးယားဘက်ကတစုံတရာတုံ့ပြန်ပြောဆိုလာတာမရှိသေးပါဘူး။ဒီချိန်ထဲမှာပဲမြောက်ကိုရီးယားရဲ့အဓိကမဟာမိတ်ဖြစ်တဲ့တရုတ်နိုင်ငံဟာနျူကလ িয়ার အစီအစဉ်ကိုထိန်းချုပ်ဖို့မလုပ်ဘူးလို့ထရမ့်ကပြောဆိုခဲ့တာတာဝန်မဲ့တဲ့ပြုံမှုပြောဆိုမှုဖြစ်နေတဲ့လာနေမှာပဲတရုတ်နိုင်ငံကဆွဆွဲပြောဆိုလိုက်ပါတယ်
ပြည်ခဲ့တဲ့အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားကနှောက်ယှက်ပေးတာတွေရှိခဲ့တဲ့ဆိုရယ်အမေရိကန်ထောက်လှမ်းရေးအဖွဲ့ရဲ့ရှာဖွေတွေးဆချက်တွေနဲ့ပတ်သက်ပြီးတော့ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကသူတည်တဲ့ချက်လက်တွေကိုမကြခင်မှာဖွင့်ချမယ်ဆိုပြီးပြောထားတာနဲ့ပတ်သက်လို့အများကြီးမျှော်လင့်မထားကြဘူးသမ္မတတက်လက်ထက်မှာအင်ဗီရောပြောခွင့်ရဖြစ်လာမယ်ရှွန်စပိုင်ဆာကပြောလိုက်ပါတယ်ပြည်ခဲ့တဲ့ရွေးကောက်ပွဲမှာရုရှားကဒီဒီမိုကရက်တစ်ပါတီရဲ့ကွန်ပျူတာတွေထဲကိုအင်တာနက်ကနေထိုးဖောက်ဝင်ရောက်ပြီးတော့အချက်လက်တွေခိုးယူပြီးရွေးကောက်ပွဲမှာဒီမိုကရက်တစ်ပါတီအထိနာစေမဲ့အချက်လက်တွေကိုထုတ်ပြန်ပြီးတော့ထရမ့်အနိုင်ရအောင်လုပ်ပေးခဲ့တဲ့အကြောင်းအမေရိကန်ထောက်လှမ်းရေးအဖွဲ့တွေကရှာတွေ့ထားတာပါထရမ့်အနေနဲ့သူတည်ထားတဲ့အချက်လက်တွေအားလုံးကိုဖွင့်ချပြောမှာမဟုတ်ဘဲဒီကိစ္စနဲ့ပတ်သက်တဲ့သူ့ရဲ့ကောက်ချက်တွေအယူဆတွေကိုပြောဆိုမှသာဖြစ်တယ်လို့စပိုင်ဆာက CNN သတင်းဌာနကိုတင်းနေလာနေတော့ကပြောသွားတာပါထရမ့်အနေနဲ့သူ့ရဲ့အနေထားကြောင့်တည်ခွင့်ရထားတဲ့ထိတ်တန့်လှုပ်ဝှက်ချက်တွေကိုဖွင့်ပြောမှာမဟုတ်ဘဲထောက်လှမ်းရေးအဖွဲ့တွေရဲ့အစဉ်ကကြက်တွေနဲ့ပတ်သက်လို့မိကုန်ထုတ်စရာတွေအများကြီးရှိနေတယ်ဆိုတာကိုလူထုတွေသိစေဖို့အတွက်ဖြစ်တယ်လို့စပိုင်ဆာကပြောပါတယ်ရွေးကောက်ပွဲမှာရုရှားဆူရကဝင်ရောက်နှောက်ယှက်တာတွေရှိခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေနဲ့ပတ်သက်ပြီးတော့အများပြည်သူကိုအသိပေးထားတဲ့အချက်လက်တွေချက်ပို့ပြီးသူတည်တာတွေအများကြီးရှိတယ်လို့နှစ်တကူအကြိုညမှာထရမ့်ကသတင်းတောက်တွေကိုပြောခဲ့ပြီးတော့အင်ကာတာမမို့ဗိုလ်ထုနေကြရင်ဒါကိုတေချာအောင်လုပ်သွားမယ်လို့ပြောဆိုထားတာပါရှင်
တောင်တရုတ်ပင်လယ်ပြင်နဲ့ပြီးခဲ့တဲ့သတင်းပတ်တဲ့စီးရီးလေးချင်းရမှာတရုတ်နိုင်ငံကဒဇင်းနဲ့သောလေယာဉ်တင်မောက်ကိုပထမဆုံးအကြိမ်ဖြစ်ထက်သွင်းလေးချင်းငယ်ကြောင့်တင်းလာနေမှာပဲတရုတ်နိုင်ငံကအတည်ပြုလိုက်ပါတယ်။ထိုင်ဝမ်ကျွန်းရဲ့တောင်ဘက်166ကီလိုမီတာလောက်အကွာမှာစီးရီးလေးချင်းမဲ့အစီအစဉ်နဲ့ပတ်သက်လို့ထိုင်ဝမ်အာဏာပိုင်တွေကပြောဆိုခဲ့ပြီးနောက်တစ်ပတ်မှာပဲတရုတ်နိုင်ငံရဲ့အတည်ပြုချက်ထွက်ပေါ်လာခဲ့တာပါ။အမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကထိုင်ဝမ်သမ္မတနဲ့တယ်လီဖုန်းကတဆင့်စကားပြောခဲ့တဲ့ပေါ်တရုတ်နိုင်ငံကကန့်ကွက်ပြောဆိုမှုတွေရှိခဲ့ရာကတင်းမာမှုတွေပေါ်ပေါက်နေချိန်မှာပဲတရုတ်နိုင်ငံကစီးရီးလေးချင်းမှုတွေလုပ်ခဲ့တာဖြစ်ပါတယ်တရုတ်ကာကွယ်ဝန်ကြီးဌာနကတော့တချင်းကဆိုဗီယက်နိုင်ငံလို့လေရင်တင်တင်းမောဟာ တခြားရေတပ်သင်္ဘောတွေနဲ့အတူထိုင်ဝမ်ကျွန်းအရှိတ်ကန်ယူနာတဝိုင်းလေ့ကျင့်မောင်းနေကြကြောင်းပြောဆိုခဲ့တာပါစီးလေ့ကျင့်မှုဟာပုံမှန်လွယွလုစင်တာဖြစ်တယ်လို့နိုင်ငံတကာဥပဒေနဲ့အညီစောင့်ရခဲ့ကြောင်းလည်းပြောပါတယ်လင်းဒင်းသင်္ဘောမှာပါလာတဲ့ J15 ဂျက်တိုက်လေယာဉ်တွေဟာတင်းလာနေမှလေပင်လယ်ပြင်တွင်ခက်ခဲတဲ့အခြေအနေရောက်လေ့ကျင့်မှုတွေလုပ်ခဲ့ကြောင်းလည်းတရုတ်ရေတပ်ကပြောပါတယ်လင်းဒင်းသင်္ဘောနဲ့အတူပါလာတဲ့ရဟယာဉ်တွေဟာလည်းလေ့ကျင့်မှုတွေလုပ်ခဲ့ကြောင်းပြောပေမဲ့ဘယ်နေရာမှာလေ့ကျင့်ခဲ့သလဲဆိုတော့ပြောဆိုမထားပါဘူး
ချီလီနိုင်ငံစိတ်ကမ်းမြို့ဖဲလ်ပါရာအီဆိုမှာတော်မီအကြီးကျယ်လောင်းလာကြောင်းလူနေအိမ်100လောက်မိထဲပါသွားခဲ့ပြီးလူ19ယောက်ထဲမှနေထိခိုက်ဒဏ်ရာရခဲ့တယ်လို့နောက်ထပ်400လောက်ကတော့အိုးအိမ်တွေကနေဘေးလွရာရွှေ့ပြောင်းခဲ့ရပါတယ်။တော်မီဟာလာဂူနာဗာတဲ့အရက်မှာတင်းနေလာနေနေ့လယ်ပိုင်းကစလောင်ခဲ့ပြီးတော့အဲ့ဒီကနေတစ်သားအိမ်တွေရှိရာကိုအလင်းမြန်ကူးဆက်ခဲ့တာလို့ဆိုရတာဝန်ရှိသူတွေကပြောပါတယ်။မိသားနဲ့အရေးပေါ်ဝန်ထမ်းတွေကတောင်ကုန်းတွေပေါ်မှာမိငိမ့်တက်ဖို့ကြိုးစားနေတယ်လို့ရဟတ်ရင်တွေပေါ်ကနေပြီးတော့လည်းဒီကောင်းကင်ကနေကူညီပြန်ပေးပါတယ်။ရာသီဥတု6တွေပြီးအပူချိန်မြင့်မားနေတဲ့အချိန်ထဲမှာတနားရီကီလိုမီတာ30လုံးနဲ့လေပြင်းတွေတိုက်နေတာကြောင့်မိသားရာမှာအခက်အခဲတွေကြုံနေရတာပါရှင
်ဒီကနေ့ညနေခင်းထိပ်တန်းရောက်တဲ့တင်တွေကိုကိုအောင်လင်းဦးနဲ့မခင်ဖြူထွေတို့ကပြောပြပေးသွားတော့ပါ VOA ကလည်းအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတည်းနားဆင်နိုင်ပါတယ်အခုတော့တင်ဆောင်မတွေကိုဆက်လိုက်တင်ပြပေးသွားပါမယ်ရှင် Christmas နေ့မတိုင်ခင်တရက်မှာပျောက်ဆုံးသွားခဲ့တဲ့ရှမ်းပြည်နယ်မြောက်ပိုင်းမူဆဲခရိုင်မုံကိုဗလာရီတင်ထောက်ဆရာဦးတီတီနောင်လတ်နဲ့ဦးလန်ကျော်ကန်ဆိုင်းတို့နှစ်ဦးဒီကနေ့ထိပျောက်ဆုံးနေဆဲဖြစ်ပါတယ်။ဒီတင်ထောက်ဆရာနှစ်ဦးကိုမုံကိုအခြေဆိုင်တပ်မတော်စစ်ဗျူဟာဂုံးကနေစင့်ခေါ်ရာကပျောက်ဆုံးနေတယ်လို့ဒေသခံတွေကယူဆပြောဆိုနေကြတယ်လို့မြန်မာအာဏာပိုင်တွေဘက်ကတော့ဒီပျောက်ဆုံးမှုကိုစုံစမ်းနေဆဲလို့ဆိုပါတယ်။အပြည့်စုံကတော့ VOA မြန်မာပိုင်းသတင်းထောက်နိုင်ကွန်အိမ်ကနေသတင်းပေးပို့ထားပါတယ်။
ဟုတ်ကဲ့ပါရှမ်းပြည်နယ်ရှိမောက်ဒေသမှာဖြစ်ပွားခဲ့တဲ့မွန်ဂိုဒေသတိုက်ပွဲဖြစ်စဉ်နဲ့ပတ်သက်ပြီးတော့သတင်းမီဒီယာတွေကကူညီခဲ့တဲ့မွန်ဂိုမျိုးခရီးရန်တင်ထောက်ဆရာဦးတွန်တော်နောင်လတ်နဲ့ဦးလန်ကျော်ကန်ဆိုင်တို့နှူးဟာအခုချိန်ထိပျောက်ဆုံးနေစေလို့မွန်ဂိုမျိုးမုံမောင်းသာသနာနယ်အသွင်းမှုတိတ်ခါတော်ရဆရာတော်ဦးဆောင်ရာကပြောပါတယ
်ကျွန်တော်တို့အခုဘာမှစုံစမ်းလို့မရဘူးဖြစ်နေတယ်ကိုကကျွန်တော်တို့မွန်ဂိုရဲစခါကမဖွင့်ရသေးဘူးဆိုတော့ကျွန်တော်အုပ်ချုပ်ရေးမျိုးကိုတွားပြီးတော့ကျွန်တော်လူပြောက်ပေါ့လူပြောက်တော့တို့ကိုကိုင်းတောင်းထားတယ်သူတို့ကတော့ဘာမှမလုပ်သေးနိုင်ဘူးပြောတာပဲ
တင်းထောက်ဆရာဦးတွန်တော်နောင်လတ်နဲ့ဦးလန်ကျော်ကန်ဆိုင်တို့နှူးဟာပြီးခဲ့တဲ့ခရစ်စမတ်မတိုင်ခင်တရက်မှာပျောက်ဆုံးသွားခဲ့တာပါတင်းထောက်ဆရာနူးဟာနေမြေခံမြမတမတော်ရဲ့ပြူဟာကုန်းဤမှာပျောက်ဆုံးသွားတယ်လို့မြင့်မြင့်တက်တဲ့ဒေရခန်တွေကပြောဆိုနေကြောင်းသိခါတော်ရဆရာတော်ဦးဆောင်ရာကပြောပါတယ
်ပျောက်သွားတဲ့အနေမှာတွေ့လိုက်တဲ့လူကရှိတာပေါ့နေသွားတဲ့နေရာတွေဆိုပြီးတော့စကားပြောလိုက်တဲ့လူလည်းရှိတယ်အဲကြားထဲမှာပဲပေါ့နော်ဟိုတတ်ကိုလည်းတတ်ခန်းရှိတဲ့နေရာလည်းမကျော်ဘူးအဲကြားထဲမှာအညာမုံချုပ်ခါနေဆိုတော့အမှပျောက်သွားတဲ့တဘောမှာရှိတယ်မွန်ဂိုဒေသခံတွေကတော့တက်ကခေါ်လာတဲ့ဖြစ်မယ်ကိုသူတို့ဖမ်းခေါ်သွားတာဖြစ်နိုင်တယ်ပေါ့။အဲညတကောင်နဲ့ကားတွေပါတွေရောလည်းထက်ရှိတယ်ခေါ်သွားသလားပေါ့။တကူကူအဲ့လိုမျိုးပေါ့
။ပျောက်ဆုံးနေတဲ့တင်းထောက်ဆရာတွေဟာမွန်ဂိုတိုက်ပွဲကာလနဲ့တိုက်ပွဲလွန်ကာလတွေမှာမွန်ဂိုဒေသကိုတော်ရောက်ခဲ့ကြတဲ့သတင်းဌာနအသီးသီးကသတင်းထောက်တွေကိုကူညီဆောင်ရွက်ပေးခဲ့ကြသူတွေဖြစ်ကြပါတယ်။ဥတုံတော့နောင်လတ်နဲ့ဦးလန်ကျော်ကန်ဆိုင်တို့နှူးဟာလူချစ်လူခင်ပေါ်များသလိုနေမြေခံမြမတမတော်ကောင်းဆောင်တွင်နဲ့လည်းရင်းနှီးတူတွေဖြစ်တဲ့အတွက်အခုလိုပျောက်ဆုံးသွားတဲ့ပုံမှာအံ့ဩမိတယ်လို့ဦးဆောင်ရာကပြောပါတယ်။တင်းထောက်ဆရာနှူးပျောက်ဆုံးမှုနဲ့ပတ်သက်ပြီးတော့ဒီရက်ပိုင်းသွင်းမှာခရီးရန်တင်းဖွဲ့တွေအနေနဲ့သဘောထားထုတ်ပြန်သွားဖို့စီစဉ်ရှိနေတယ်လို့တိုက်ခတ်တော်ရဆရာတော်ဦးဆောင်ရာကပြောပါတယ်။ဥတုံတော့နောင်လတ်နဲ့တင်းထောက်ဆရာဦးလန်ကျော်ကန်ဆိုင်တို့နှူးပျောက်ဆုံးနေမှုနဲ့ပတ်သက်လို့စုံစမ်းနေစေလို့မူဆဲခရိုင်အုပ်ချုပ်ရေးမှူးဦးကျော်ကျော်ထွန်းကပြောပါတယ်
။ဒီလိုပျောက်နေဆိုတော့မင်းရဲ့အုပ်ချုပ်မှုကတင်းပို့လို့ကပြီးတယ်။စုံစမ်းကြည့်ရတော့ဘယ်ကဖားသွားလဲဆိုတော့ခုချိန်တော့ဘာမှမသိရသေးဘူး
။2016ခုနှစ်နိုဝင်ဘာလ20ရက်နေ့နဲ့ဒီဇင်ဘာလ3ရက်နေ့ဖြစ်ပွားနေတဲ့မွန်ဂိုဒေသတိုက်ပွဲအခြေအနေမှန်ကိုမီဒီယာကနေတဆင့်ပြောဆိုခဲ့တာကြောင့်အခုလိုထိမ့်သိမ်းခံရတာဖြစ်နိုင်တယ်လို့လည်းသုံးသပ်မှုတွေရှိနေပါတယ်။မွန်ဂိုဒေသကိုကိုယ်တိုင်သွားရောက်သတင်းယူခဲ့တဲ့ဘီတွင်းသတင်းထောက်သူဖြစ်သူနန်းဆိုင်နွမ်းကတော့ဒေသခံသတင်းအရေးမြစ်တွေကိုအရေးယူတဲ့လုပ်ရဟမဖြစ်သင့်ဘူးလို့ဆိုပါတယ်။
ကျွန်တော်တို့လိုက်ပို့တဲ့ကမ်ဆိုင်တဲ့ဒီ info တော့ပါမှာပေါ့နော်။ဒီလိုကြောက်ဆိုင်ရတာတော့ကျွန်တော်တို့နဲ့လည်းမသိဘူးလို့ပြောလို့ရတယ်ပေါ့နော်။ပြောရမယ်ဆိုတော့ဒါတစ်ခက်လဲပေါ့နော်။မီဒီယာခင်းနေမှုတို့ပဲပြောလို့ရတယ်။ဘာလို့လဲဆိုတော့မီဒီယာတမားကတော့ဘာမှမလုပ်ဘူးပေါ့နော်။သူတို့ရဲ့ source ပေါ့နော်။သူတို့ရဲ့တင်ပြမှုကိုကတော့တခုလောက်လိုက်ရဆိုတာကလည်းတင်းသမားတရားကိုချင်းချောက်တဲ့သဘောတရားတော့ရှိတယ်ပဲ။
သတင်းမီဒီယာတွေကိုဖြေချာကူညီခဲ့တဲ့မွန်ဂိုတင်းသောဆရာနှူးပျောက်ဆုံးသွားတဲ့ကိစ္စရပ်ပေါ်မှာစိုးရိမ်မိတယ်လို့အခုလိုဖန်ဆီးခြင်းလောက်ရပေါ်မှာရှုတ်ချတယ်လို့ PNN ကနိုင်ငံတကာမြန်မာသတင်းဖွဲ့ဒါရိုက်တာစိုင်းမင်းကပြောပါတယ်။မြန်မာနိုင်ငံမှာသတင်းမီဒီယာလွတ်လပ်ခွင့်တွေဖြေကျော့လာပြီလို့ဆိုပေမဲ့လည်းသတင်းအရင်းမြစ်နဲ့သတင်းထောက်တွေအတွက်လုံခြုံမှုကအားနည်းနေသေးတဲ့အခြေအနေမှာရှိနေပါသေးတယ်။ ပြီးခဲ့တဲ့နိုဝင်ဘာ20ရက်နေ့ကစပြီးတော့ရှမ်းပြည်နယ်ရှေးမြောက်ပိုင်းဒေသဘက်မှာမြန်မာတပ်မတော်နဲ့မြောက်ပိုင်းမဟာမိတ်တပ်ပေါင်းစု KIA, TNL, MNDAA, AA တို့ကြားဖြစ်ပွားခဲ့တဲ့တိုက်ပွဲတွေနဲ့မုံဂုဒေသတိုက်ပွဲဟာအပြင်းအထန်ဆုံးဖြစ်ပွားခဲ့ပါတယ်ဒီတိုက်ပွဲကြောင့်တောင်းနေချီတဲ့ဒေသခံတွေစစ်ဘေးသိမ်းရှောင်နေရသလိုတိုက်ပွဲကာလတွင်လူနေအိမ်ခြေစာသင်ကျောင်းခရီးရန်ဖျားကျောင်းတွေပျက်စီးခဲ့ရပါတယ်ခင်ဗျာ
နောက်ထပ်ဆက်ကွန်နှစ်တစ်ကိုနိုင်ငံတော်အတိုင်ပင်ပုဂ္ဂိုလ်တောင်းဆန်းစုကြည်ကငင်းငင်းရေးစကားဝိုင်းနိုင်ငံတော်အတိုင်ပင်ပုဂ္ဂိုလ်နဲ့လူငယ်များစကားဝိုင်းတစ်ခုနဲ့ဖွင့်လိုက်ပါတယ်ဒီအချက်ကလက်ရှိအစိုးရအနေနဲ့ငင်းငင်းရေးကိစ္စကို2019ခုနှစ်ထဲမှာလဲအဓိကအထားဆုံးဦးစားပေးကိစ္စတစ်ခုအနေနဲ့ဆက်လုပ်သွားမယ်အရေးလက္ခဏာပါပဲဒီတော့က2019ခုနှစ်ထဲမြန်မာနိုင်ငံမှာတနက်တန်တွေတိတ်ပြီးငင်းငင်းရေးအခြေအနေဘလောက်ထိဖြစ်လာနိုင်ပါသလဲအင်္ဂါညတိုင်းရိုက်လေလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီစီစဉ်မှာပါဝင်ဆွေးနွေးခြင်းရင်မိမိတို့ရဲ့ဖုန်းနံပါတ်ကိုအင်္ဂါညအမိပို့ထားပေးပါကိုဆွေးနွေးခြင်းတွေကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VOA ရဲ့ဖုန်းနံပါတ်က1-32-382-5994အီးမေးလ်လိပ်စာ burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်လိုက်ပါတယ်ခင်ဗျာ
ဒီကနေ့ည9:00နာရီမှာဆွေးနွေးမယ့်တရားလေးလိုက်အစည်းအဝေးပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရစေ။ခုတော့နိုင်ငံတကာသတင်းဆောင်မတွေပဲဆက်ရအောင်ပါ။အမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်သမ္မတအဖြစ်ကျန်းသစ်စာချိန်ဆိုမဲ့ဇန်နဝါရီလ20ရက်နေ့မတိုင်ခင်မှာကိုပဲထိပ်တန်းအစိုးရအဖွဲ့ဝင်တွေအဖြစ်သူ့နာမည်စီးရင်တင်သွင်းထားသူတွေကိုအထက်လူတော်ကစပြီးတော့ဆန်းစစ်တော်မှာပါ။ထရမ့်ရွေးထားတဲ့လူတွေအပေါ်တန်းရသိကြည့်တယ်ဆိုတာဒီမိုကရက်တွေကအရေးလက္ခဏာပြထားပေမဲ့လို့သူတို့ကြီးပဲနဲ့တော့အတိမဖြစ်အောင်တားဆီးနိုင်မှာမဟုတ်ပါဘူး။မိုက်ကယ်ဘုံမင်းရဲ့သတင်းလွှာကိုကိုကျော်ကျော်သိန်းကပြောပြပါမယ်ရှင်။
သူအစိုးရအဖွဲ့နဲ့ပတ်သက်ပြီးဒေါ်နယ်ထရမ့်ကအခုလိုပြောထားမှုပါတယ
်။ I think it's going to be one of the great cabinets ever. Leaders
ရှိခဲ့ဘူးသမျှတွေမှာအကောင်းဆုံးအစိုးရအဖွဲ့တစ်ခုဖြစ်မယ်လို့ကျွန်တော်ထင်ပါတယ်
။အစိုးရအဖွဲ့အတွက်ဒေါ်နယ်ထရမ့်ရွေးထားသူတွေဟာစီးပွားရေးလုပ်ငန်းကြီးတွေ၊စစ်ဖက်နဲ့စီးပွားရေးဦးစားပေး conservative အရာရှိတွေတဲကပါ။အဲ့ဒီအထက်မှာနိုင်ငံသားရေးဝန်ကြီးအဖြစ်ရထားတဲ့ရေနံလုပ်ငန်းရှင်ကြီး Rex Tillerson ကတော့အာယုံအစိုက်ခံရဆုံးလူဖြစ်ဖွယ်ရှိပါတယ်
။ My relationship with Vladimir Putin which dates back almost 15 years now. He understands.
ကျွန်တော်နဲ့ဗလာဒီမီယာပူတင်ကြားဆက်ဆံရေးကအခုဆို15နှစ်နီးပါးရှိပါပြီ။ကျွန်တော်ဟာစီးပွားရေးမှာဆိုတာသူသိပါတယ်။ရုရှားမှာငွေအများကြီးကျွန်တော်ရင်းနှီးမြှုပ်နှံထားပါတယ်
။ Chris Coons ကတော့ဒီမိုကရက်အထက်လွှတ်တော်အမတ်တူပါ
။ We're going to ask a lot of questions and we'll see what sorts of answers Mr. Tillerson has.
ဘယ်လိုအများကြီးကျွန်တော်တို့မေးမှာပါ။ Mr. Tillerson မှာဘလို့အဖြေမျိုးရှိတယ်ဆိုတာကြည်တာပေါ့။
တီလာဆန်ကိုနိုင်ငံသားရေးဝန်ကြီးအဖြစ်အတည်ပြုဖို့ဆုံးဖြတ်ရမယ့်အထက်လွှတ်တော်နိုင်ငံသားဆက်ဆံရေးကော်မတီမှာ Chris Coons ကကော်မတီဝင်တဦးဖြစ်ပါတယ်
။ There are both Republicans and Democrats asking questions about Mr. Tillerson's potential conflicts of interest.
Mr. Tillerson ရဲ့အကျိုးစီးပွားပြပခဖြစ်လာနိုင်ခြေပေါ်မေးခွန်းထုတ်နေတဲ့ Republican တွေရော Democrat တွေပါရှိပါတယ်။ Vladimir Putin ရုရှားနဲ့သူ့ရဲ့ကြားနှစ်ပေါင်းများစွာနှိစက်တဲ့ဆက်ဆံရေးအကြောင်းဂျီနန်နဲ့တဘာဝတန်ွေကုမ္ပဏီတစ်ခုကိုနှစ်ပေါင်းများစွာဥဆောင်ခဲ့တဲ့အတွေ့အကြုံနဲ့တထမတူအဖြစ်အမေရိကန်ရဲ့အကျိုးစီးပွားကိုဖော်ဆောင်ရမယ်ကြာချိန်ညှိနိုင်စွမ်းတွေကိုမေးနေကြတာပ
ါ Brookings Institute ကလေ့လာသုံးသပ်သူ John Hudek ရဲ့သုံးသပ်ချက်ကတော့
The confirmation hearings at least some of them will be very contentious. This is going to be in some
ဒီပြည်ကျနာဝဲတွေအနည်းဆုံးတချို့ကတိတ်ကိုပြင်းထန်ပါလိမ့်မယ်။ဒါဟာတနည်းအားဖြင့်တော့ Congress နဲ့ဆက်ဆံရေးမှာ Trump အတွက်ပထမဆုံးဆန့်သက်မှုဖြစ်မှာပါ
။အထက်လွှတ်တော် Republican အများစုကတော့ Trump ရွေးထားသူတွေကိုထောက်ခံကြပါတယ်။ဒီထဲမှာလူများစုခေါင်းဆောင် Mitch McConnell လည်းအပါအဝင်ပါ
။ Well, I've been very impressed with the nomination so far.
ခုချိန်ဒီအမည်စရင်းတင်ထားတဲ့ပုံမှာကျွန်တော်သိကိုအားရပါတယ်ကျွန်တော်သိထားသလောက်လူတွေကတော့အတည်ပြုချက်ရမယ်ဆိုတာကျွန်တော်အကောင်းမြင်ပါတယ
်တက်လွတ်တော်မှာ Republican တွေကအနေငယ်အသာရထားပြီးအားလုံးညီညွတ်ရင်တော့ Trump ရဲ့အစိုးရအဖွဲ့ဝင်တွေကိုအတည်ပြုနိုင်မှာပါ John Hudek က
The senators also realize they're going to have to work with this president over the coming years and one of the easiest ways to
ဒီသမရနဲ့လက်တွဲလှုပ်ဆောင်သွားမယ်ဆိုတာဒီအထက်လွှတ်တော်အမတ်တွေသဘောပေါက်ပါတယ်။ခမားနဲ့ခမားပါတီကသမရကြားဆက်ဆံရေးပြည့်စုံဖို့အလွယ်ဆုံးနည်းကတော့သူအမည်စရင်းတင်သွင်းထားသူတွေကိုအခက်တွေ့အောင်လုပ်တာပါပဲ
။ဒီမိုကရက်တွေကတော့လူမှုအမြင်နဲ့ Republican နည်းနည်းကိုဆွဲဆောင်ဖို့မျှော်လင့်ချက်နဲ့ခံထားမဲ့လူတွေအကြောင်းပိုသိလာဖို့အတည်ပြုရေးကြားနာပွဲတွေမှာမေးခွန်းတွေမေးကြမှာပါ။အမည်စရင်းသွင်းထားသူတွေနဲ့ပတ်သက်လို့အခြေခံဥပဒေအရအထက်လွှတ်တော်အမတ်တွေလုပ်ရမှာကအကြံပြုဖို့နဲ့အတည်ပြုပေးဖို့ဖြစ်ပြီးသူတို့အလေးနဲ့လုပ်သွားမယ်လို့ဒီမိုကရက်တွေကပြောထားပါတယ်။ Chris Coons ကအခုလိုဆိုပါတယ်
One of the signature features of American democracy is the separation of powers between the executive branch and the
American democracy ရဲ့အမှတ်တင်ကိတာတစ်ခုကတော့အုပ်ချုပ်ရေးနဲ့ဥပဒေပြုရေးပိုင်းကြားအာဏာခွဲခြားထားတာပါပဲ
။ဂျွန်ဟူးဒက်ရဲ့သုံးသပ်ချက်ကတော့
There is not much that Democrats in the Senate can do without having two or three Republicans.
Republicans 2ယောက်3ယောက်မပါဘဲနဲ့တော့အထက်လွှတ်တော်မှာ Democrat တွေလုံနေတာတိတ်မရှိပါဘူး။
ထရမ်ကတော့သူရေးထားသူတွေကိုလောလောဆယ်မှာဂုဏ်တင်ပြောနေပါတယ်။တယ်လာဆန်ဟာကမ္ဘာတဝန်းအမေရိကန်ရဲ့အကျိုးစီးပွားကိုအပြင်းအထန်တွန်းလှုပ်သွားမယ်လို့ဖြစ်တယ်လို့ပြောပါတယ်ခင်ဗျာ။
ကိုကျကျတိုင်ပါရှင်။ VOA မြန်မာပိုင်းကနေအင်္ဂါနေ့ညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အမေရိကန်ပြည်ထောင်စုရဲ့ရွေးကောက်ခံသမ္မတဒေါ်နယ်ထရမ်ဟာသူ့ရဲ့သမ္မတတက်တန်းအတွင်းအရေးကြီးလာတဲ့ပထမရက်တရမှာအထူးအခွင့်အရေးတရရရှိမှာပါ။ဒါကတော့လွတ်တော်ကို Republican တွေထိန်းချုပ်ထားနိုင်တာပဲဖြစ်ပါတယ်။ဒါပေမဲ့ကျန်းမာရေးဆောင်ရှားမှုလို့အကောက်ခွန်စနစ်ပြုပြင်ပြောင်းလဲရည်လို့အသုံးစရိတ်လျှော့ချမှုလို့ Republican တို့လှုပ်ချင်တဲ့မူဝါဒရရအစီအစဉ်ကြီးကြီးမားမားတွေကိုအောင်မြင်အောင်ဆောင်ရွက်နိုင်မှာမလားဆိုတာကတော့တက်အပ်မပြောနိုင်တဲ့အနေအထားဖြစ်ပါတယ်။ဒါနဲ့ပတ်သက်ပြီး VOA ဒရင်ထောက်ကက်သရင်းဂျစ်ကန်ကပ်တိုဟေးကနေပြပို့ထားတဲ့တင်ကုန်မအေသနာကျော်ကပြောပြပါမယ်ရှင်
။အမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌပေါ်ရိုင်ယန်ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်နဲ့သူ့ရဲ့ထရမ့်တာဝါအဆောက်အုံမှာဒီဇင်ဘာလအစောပိုင်းမှာတွေ့ဆုံပြီးတဲ့နောက်အခုလိုမျိုးညှိနှိုင်းမှုမေကွန်ပြောကြားခဲ့ပါတယ်။
We're very excited about getting to work and hitting the ground running in 2017 to put this country back on track.
ကျွန်တော်နိုင်ငံကိုလမ်းမှန်ပေါ်ပြန်ရောက်အောင်ဒီ2019မှာအောင်အောင်မြင်မြင်ဆောင်ရွက်နိုင်မယ့်အရေးအတွက်အထူးစိတ်လှုပ်ရှားနေကြရပါတယ်။
သမ္မတထရမ့်အတွက်ကအောင်မြင်မှုဆိုတာထူးခြားတဲ့ဆောင်ရွက်မှုတွေနဲ့တိုင်တာပြရမှာပါ။ AEI အများပြည်သူမူဝါဒရေးရာသုတေသနဌာနက Norm Austin ကအခုလိုသုံးသပ်ပါတယ်
။ What Donald Trump is going to want is his big tax cut combined with his promise of a big increase in defense.
ထရမ့်ဖြစ်စီချင်တာကခွန်ကောက်ကိုအကြီးအကျယ်လျှော့ချနိုင်ပြီးတော့ကာကွယ်ရေးအပိုင်းမှာငွေတွေအများကြီးပို့သုံးမယ်။အခြေခံအဆောက်အုံတည်ဆောက်ရေးမှာလှုပ်လို့ရတော့လှုပ်မယ်သူရဲ့ပထမဆုံးရက်တရအကုန်မှာအခုရှိနေတဲ့ပြဿနာတွေကိုဖြေရှင်းလို့ရပြီဆိုပြီးတော့ကြီးညာနိုင်နေတာပါ
ညညွတ်တဲ့အစိုးရတရက်ကိုပြန်ပြီးတော့အသက်သွင်းခဲ့တဲ့မဲဆန္ဒရှင်တွေအတွက်တော့အောင်မြင်မှုဆိုတာလူဝင်မှုကြီးကြပ်ရေးစီးပွားရေးနဲ့အစိုးရအသုံးစရိတ်ဖြတ်တောက်မှုတွေအပေါ်လွတ်တော်ရဲ့ကင်တွယ်ဆောင်ရွက်ပုံနဲ့အဆုံးဖြတ်ပါလိမ့်မယ် Mr. Trump သမ္မတအဖြစ်နဲ့ကျန်းသစ္စာမကျိန်ဆိုရသေးခင်မှာလွတ်တော်ကဒါတွေစတင်လှုပ်ဆောင်နေပါပြီလားသမ္မတအိုဘားမားရဲ့ကျန်းမာရေးစောင့်ရှောက်မှုအစီအစဉ်ကိုပယ်ဖျက်တာလုပ်နိုင်မလားဒါမဲ့လေအထက်လွှတ်တော်ကို Republican ကအရေးအတွက်နည်းနည်းလေးပဲအသာနဲ့နိုင်ထားတာမလို့အိုဘားမားကျန်းမာရေးအစီအစဉ်ရဲ့လူစိတ်များတဲ့အပိုင်းတွေကိုပယ်ဖျက်ဖို့သူတို့သတိထားပါလိမ့်မယ်ဒါမှသာတခြားလုပ်ငန်းတွေမှာသူတို့အတွက်နိုင်ငံရေးထောက်ခံအားရောင်းမှာဖြစ်ပါတယ
် There will be enough Senate Democrats to ball the process up again if they choose to
အထက်လွှတ်တော်မှာကဒီလုပ်ငန်းစဉ်ကိုကန့်ကွက်ဖို့ Democrat မှအရေးအတွက်အလုံးလောက်ရှိပါလိမ့်မယ်ဒီတော့ဘယ်အတိုင်းအတာဒီအတိုက်ခံလုပ်နေကြမလဲဆိုတာစဉ်းစားရပါမယ်
။ Mr. Trump ရွေးချယ်ထားတဲ့ဝင်ကြီးလောင်းအများစုဟာအစိုးရအတွေ့အကြုံမရှိဘဲသူတို့ကပါတီနှစ်ရက်လုံးတက်ရောက်မဲ့အထက်လွှတ်တော်အတည်ပြုကြားနာပွဲမှာခက်ခဲတဲ့မေးခွန်းတွေနဲ့ရင်ဆိုင်ရဖို့ရှိပါတယ်။အောက်လွှတ်တော်ပိုင်းမှာလည်းအစိုးရရဲ့အဓိကလူမှုဝင်တဲ့အစီအစဉ်တွေကိုရှော့ချမဲ့ Paul Ryan ရဲ့ငိုကြဲကအစီအစဉ်တွေကို Democrat တွေအကြီးအကျယ်ကန့်ကွက်မှာဖြစ်ပါတယ်။အောက်လွှတ်တော်လူနည်းစုဒီမိုကရက်ခေါင်းဆောင် Nancy Pelosi က
Democrats in Congress and millions of Americans across the country are going to make it very very clear.
ဆိုရရဲ့တက်ကြီးကျမ်းမာရေးစောင့်ရှောက်မှုအစီအစဉ်ကိုလုံးဝထိလို့မရဘူးဆိုတာအောက်လွှတ်တော်ကဒီမိုကရက်အမတ်တွေနဲ့တတိုင်းပြည်လုံးကအမေရိကန်နိုင်ငံသားတွေကသေချာရှင်းရှင်းလင်းလင်းထောက်ပြပါလိမ့်မယ်
။ Mr. Trump ကအဲ့ဒီအစီအစဉ်ကိုဆက်ထားရှိပေးမယ်လို့ကတိပြုထားတာကြောင့် Paul Ryan ရဲ့အလျှော့ချရေးအစီအစဉ်နဲ့ညှိနှိုင်းပြီးတော့ Mr. Trump အနေနဲ့သူ့ရဲ့ပါတီတွင်ပြင်းထန်တဲ့စံကျင်မှုနဲ့ကြုံရနိုင်ပါတယ်။ AEI သုတေသနဌာနက Mr. Norm Austin ကပဲ
We know that many of the things that Trump has promised are not things that Republicans in Congress particularly want.
Mr. Trump ကပြုထားတဲ့ကိစ္စအများပြားကို Republican လွှတ်တော်အမတ်တွေသဘောမတူဘူးဆိုတာကျွန်တော်တို့သိရတယ်။ဒီမှာမေးစရာရှိတာကသူဖြစ်စေခြင်းတို့လွှတ်တော်ကလိုက်လုံမပြီးတဲ့အခါမှာ Mr. Trump ကအဲ့ဒါကိုလက်မခံမင်းနဲ့သူ့ရဲ့သမ္မတလုပ်ပိုင်ခွင့်ကိုဘလောက်ထိကင်ပြီးတော့ဆုံးဖြတ်လုပ်ကင်မလဲဆိုတာပဲဖြစ်ပါတယ်
။ဒီမှာ Mr. Trump ရဲ့သမ္မတသက်တမ်းပထမရက်တရကျော်တဲ့အထိ Republican တွေဆက်ပြီးတော့စီစီလုံးလုံးရှိနေနိုင်သေးတယ်ဆိုရင်တော့အဲ့မေးခွန်းရဲ့အဖြေကိုသူတို့ပေးနိုင်မှာဖြစ်ပါတယ်ရှင်
။မအေးတနာကြော်ပါရှင်။အခုတော့ကျမရေးဆိုင်ရာဆောင်းမဖက်ဆက်ရအောင်ပါ။အသက်ကန်စာဝေဒနာသည်တွေကိုကုသပေးနိုင်မယ့်နည်းလမ်းတွေကိုသိပ္ပံပညာရှင်တွေကစမ်းသပ်ရှာဖွေနေကြပါတယ်။အသက်အတုနဲ့အစာထိုးကုသဖို့ကြိုးစားနေတာကနေမြေယိုဗီဇပြောင်းထားတဲ့ဝက်ရဲ့အသက်ကိုအစာထိုးကုသဖို့ကြိုးစားတာအဆုံးနည်းလမ်းအမျိုးမျိုးစမ်းသပ်ခဲ့ကြတာပါ။အသက်ကန်စာကုသနိုင်မယ့်နည်းလမ်းတွေတခုကိုမစ်ဇူရီတက္ကသိုလ်မှာစမ်းသပ်နေတဲ့အကြောင်းကိုတော့ VOA သတင်းထောက်ကာရိုဘတ်ဆန်သတင်းပေးပို့ထားပါတယ်။မခင်ဖြူရက်ကဆက်ပြီးတင်ပြပါမယ်ရှင်။
အသေးကင်ဆာကိုကုသနိုင်တဲ့လောလောဆယ်တစ်ခုလည်းတော့နီလန်ကတော့အသေးအစားထိုးကုတာတမမဟုတ်အသေးတွေကလည်းကင်ဆာရှိနေတဲ့အပိုင်းကိုဖဲထုတ်ပြစ်တာပါဒီနေ့တစ်ခုစလုံးမှာခွဲစိတ်မှုကြီးတွေပါဝင်တယ်လို့အသေးစားထုတ်ကုသတဲ့လူနာတွေအနေနဲ့ကိုယ့်ရဲ့ခန္ဓာကိုယ်ရဲ့ကိုအပြင်ကအင်္ဂါတစ်တခုဝင်လာတဲ့အပေါ်မှာခန္ဓာကိုယ်ကဒါကိုလက်ခံနိုင်အောင်စီးရီကိုအသက်ရှင်နေသွေးသုံးနေရတာပါဒါပေမဲ့လည်းရှေ့အနာကမှာတော့အဲ့ဒီလိုလုပ်စရာမလိုပဲကင်ဆာရောဂါကုသနိုင်မဲ့နည်းလမ်းတစ်ခုရှိလာနိုင်ပါတယ်မစ္စူရီတက္ကသိုလ်ဆေးဘက်ဆိုင်ရာဌာနကသုတေသနပညာရှင်တွေဦးဆောင်တဲ့လေ့လာချက်မှာတော့ချွက်တွေရဲ့အသေးနဲ့ဒီဖန်ပြွန်ထဲမှာမွေးယူထားတဲ့လူဆဲတွေထဲမှာရှိနေတဲ့ကင်ဆာဖြစ်လာနိုင်တဲ့ဆဲတွေကိုကြည်ကြီးမားမားခွဲစိတ်စရာမလိုပဲဖျက်ဆီးပစ်နိုင်မဲ့နီလန်တစ်ခုကိုတွေ့ထားပါဗျ။ဂျက်ကင်နာနဲ့တယောက်ကြီးနဲ့ကုသတာတွေဟာကင်ဆာဆဲအနီးမှာရှိနေတဲ့တခြားကျန်းမာတန်ဆွမ်းတဲ့ဆဲတွေကိုပါထိခိုက်ပျက်စီးစေပါဗျ။ဒါပေမဲ့အခုနီးတက်ကတော့အပင်တွေကနေရတဲ့အန္တရာယ်မဖြစ်စေတဲ့ဓာတုထရပ်ပေါင်းတွေကိုသုံးပြီးတော့သဘာဝနီးနဲ့ပေါင်းစပ်ကုသတာပါ
။ It sounds like a fairy tale.But we are really in advance.
ဒါကပုံမြင်တစ်ခုလို့ထင်စရာပါ။ဒါပေမဲ့ကျွန်တော်တို့အနေနဲ့ယောဂလက္ခဏာရှာဖွေတဲ့နေရာမှာရော cancer cell ကိုကူးသွားတဲ့နေရာမှာပါတော်တော်တိုးတက်တဲ့အဆင့်ကိုရောက်နေပါပြီ
။ဒီလိလချက်ကိုဦးဆောင်သူတူဦးဖြစ်တဲ့ Katesh Kathy ပြောသွားတာပါ။အခုလိလမှုမှာအလို့အလွန်သိငယ်တဲ့ရွှေမုံလေးတွေကိုအကီးရှားထနောင်းမေတမျိုးရဲ့အသားကိုအပြင်ကနေအကာလုပ်ပြီးတော့စံတမှုတွေလုပ်ပါတယ်။ဒီသိငယ်တဲ့အမုံလေးတွေဟာကျန်းမာတန်ဆွမ်းတဲ့ဆဲတွေကိုထိခိုက်မှုနည်းစေပြီးကင်ဆာဖြစ်စေတဲ့ဆဲတွေကိုတိကျခွဲထုတ်နိုင်တယ်လို့ခက်တီကပြောပါတယ
် The patient would be administered with these nanoparticles within a couple of hours the patient would be treated with laser
သိမုံနဲ့ဒီနာနိုဇာလေးတွေနဲ့လူနာတွေကိုလေးလာစောင့်ကြည့်ပြီးနာရီနီးပါးအတွင်းလူနာတွေကိုလေးစားရောင်ကြီးနဲ့ကုသပါမယ်အဲ့ဒါပြီးတာနဲ့လူနာအိမ်ပြန်လို့ရပါတယ်တရောင်ကြီးသုံးတာတွေမပါသလိုအန္တရာယ်ဖြစ်နိုင်တဲ့နီးတွေအစိတ်တောက်ရှိတဲ့စွန့်ပစ်ပစ္စည်းတွေလည်းမသုံးရတော့ပါဘူ
းကုသမှုတွေကုန်ကြစိတ်ကလည်းတက်တာမှဖြစ်တယ်လို့ဒီခုထုံးတဲ့ဒီတခြားကင်ဆာယောဂါအမျိုးမျိုးနောက်အဆင့်အမြင့်ရောင်နာခြင်းကိုက်ခဲတာတွေနဲ့တခြားသောအာရုံကုန်ခန်းတဲ့ယောဂါတွေကိုပါကုသနိုင်ပါတယ်ဒီကုထုံးတာတကယ်တမ်းအလုပ်ဖြစ်လာမယ်ဆိုရင်တော့ဒါဟာနှစ်စဉ်အသေးကင်ဆာယောဂတဲ့ရှစ်သိန်းနီးပါးအတွက်သတင်းကောင်းတစ်ခုဖြစ်ပါလိမ့်မယ်ရှင်
။မခင်ဖြူထွေးတင်ပြတော်တာပါ။ VOA မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်ပေးနေတဲ့နေ့စဉ် TV သတင်းလောအစီအစဉ်တွေကိုညနေပိုင်းရေဒီယိုအစီအစဉ် PP ချင်း9နာရီမှာ Asia Set 7 ဂျိုရူကနေတိုက်ရိုက်ဖန်ယူကြည့်ရှုနိုင်ပါတယ်ရှင်။ဒီကနေ့ညနေခင်းအစီအစဉ်တွေမကြာခင်ပြီးဆုံးတော့မှာပါ။ကြန့်ရှိနေတဲ့အချိန်အတွင်းသတင်းအချင်းချုပ်ကိုကောင်းလင်းဦးကပြောပြပေးပါဦး။
တူရကီနိုင်ငံအစ္စတန်ဘူမြို့ကနိုင်ကလပ်မှာနှစ်တကူနေ့ကလူပေါင်း39ယောက်သေဆုံးခဲ့တဲ့တိုက်ခိုက်မှုတွေတန်တရားရှိသူတနတ်သမားလို့ဆိုတဲ့ဗီဒီယိုတစ်ခုကိုတူရကီမီဒီယာတွေကပြသပါတယ်။ဗီဒီယိုကတော့အစ္စတန်ဘူမြို့ကတက်ဆင်ရင်မြေမှာလမ်းလျှောက်နေရင်သူယူလာတဲ့လက်ကင်ဖုန်းနဲ့ရက်ကူးထားပုံရပါတယ်။ဗီဒီယိုထဲမှာတော့ကင်မရာကိုကြည့်နေတဲ့ပုံတွေတော်တော်များပါပေမဲ့စကားပြောတာတော့မတွေ့ရပါဘူး။ဗီဒီယိုကိုဘယ်ချိန်ကရက်ကူးထားတယ်ဆိုတာလည်းရှင်းရှင်းလင်းလင်းမသိရပါဘူး။တူရကီနဲ့ဆက်နေတဲ့နေနောက်မှာစီးရီးယားရဲ့လေကြောင်းတက်ခဲမှုတွင်ဆွေးအောက်ဖွဲ့ခေါင်းဆောင်3ဦးတမနဲ့တိစုံသွားပြီးဒီထဲမှာတရုတ်နိုင်ငံနောက်ပြားဝီဂါလူမျိုးစုတွေနဲ့ဖွဲ့စည်းထားတဲ့စစ်သွေးကြောအဖွဲ့ခွဲတစ်ခုရဲ့တပ်မတူလဲပါဝင်တဲ့အကြောင်းစီးရီးယားရေးစောင့်ကြည့်လေ့လာသူတွေကပြောပါရယ်။နောက်ပိုင်းအီတလီခရိုင်မှာရှိတဲ့ဆမာရာမြို့ကနေနယ်စပ်ကိုသွားတဲ့လမ်းမကြီးတစ်ခုပေါ်မှာလေကြောင်းတက်ခဲမှုဖြစ်ခဲ့ပြီးတော့တိစုံသူရှိဦးရှိတဲ့အကြောင်းပြည်တွင်းစစ်အခြေအနေကိုလေ့လာစောင့်ကြည့်နေတဲ့စီးရီးယားလူခွင့်ရေးစောင့်ကြည့်အဖွဲ့ကပြောဆိုခဲ့တာပါ။ယူအန်နိုင်ငံမှာချမ်ပက်ဝါရီရဲ့လက်ချက်နဲ့တခြားသူတို့တန်ရုံလို့ရတဲ့ကြောင့်ပြီးခဲ့တဲ့2016ခုနှစ်တည်းအရသာ6888ယောက်သေဆုံးပြီး12388ယောက်ဒဏ်ရာရရှိခဲ့တဲ့အကြောင်းကုလသမဂ္ဂကတင်းလာနေမှာပြောကြားလိုက်ပါတယ်။ဒါပေမဲ့လည်းမေဇူလိုင်ဩဂတ်စ်နဲ့ဒီဇင်ဘာလအတွင်းယူအန်နိုင်ငံအနောက်ဘက်အမ်ပါပြည်နယ်မှာထိခိုက်သေဆုံးတဲ့အရသာတွေချက်လက်မပါတာကြောင့်သေဆုံးသူရေအတွက်ဒီချက်များကောင်းများနိုင်ပါတယ်။မြောက်ကိုရီးယားအမေရိကန်ပြည်ထောင်စုတည်ရောက်နိုင်တဲ့နျူကလ িয়ার လက်နက်ထုတ်လုပ်မှာမဟုတ်တဲ့ကြောင်းရွေးကောက်ခံသမ္မတဒေါ်နယ်ထရန့်ကပြောလိုက်ပါတယ်။ဒါမျိုးဖြစ်မလာနိုင်တဲ့အကြောင်းတင်းလာနေကပဲ Twitter အင်တာနက်လူမှုကွန်ရက်မှာရေးသားဖော်ပြခဲ့တာပါ
။တရင်ချင်းချုပ်ကိုကိုအောင်လင်းဦးကပြောပြပေးခဲ့တာပါ။ဒီညနေအတွက်အစီအစဉ်ထုတ်လို့ရမှုကကိုအောင်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Audrius Rigas ဖြစ်ပါတယ်။ VOA American အသံညပဲမြန်မာဘာသာအစီအစဉ်ကိုမြန်မာစံနှုန်းချိန်ည9:00 AM လိုင်းဒိုမီတာ24 kHz 11.33 ညလိုင်းဒိုမီတာ25 kHz 11.665လိုင်းဒိုမီတာ58 kHz 5885နဲ့လိုင်းလာမီတာ190 kHz 1905ရိုကနေတိုက်ရိုက်ထုတ်လွှင့်ပေးသွားအောင်ပါ။သတို့ရှင်များနဲ့ကမြန်မာပြည်သူပြည်သားအပေါင်းကျန်းမာရှင်လမ်းပါစေရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမနန်းလာပါ
This program has come to you from the Voice of America.
Washington.